ကလရာမြစ်ချောင်းဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စစ်တွေစစ်ကမ်းကိုပြီးခဲ့တဲ့မေလ9ရက်နေ့မှာစတင်ဖွင့်လှစ်ခဲ့ပါတယ်။ဒါအပြင်ဒီနေ့ပါပဲရခိုင်စီးပွားရေးလုပ်ငန်းရှင်တွေအပါအဝင်နှစ်နိုင်ငံအစိုးရတာဝန်ရှိသူတွေတွေ့ဆုံပြီးတော့ပို့ကုန်သွင်းကုန်နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့လည်းရခိုင်ကုန်သည်ဆက်မှုအသင်း RSCCI ကထုတ်ပြန်ထားပါတယ်။ရန်ကုန်ကပေးပို့ထားတဲ့ဒီသတင်းကိုတော့ကိုညာဝင်းအောင်ကပြောပြမှာပါ။
ကလရန်မြေကြောင်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းရဲ့အစိတ်အပိုင်းတစ်ခုဖြစ်တဲ့စစ်တွေစိတ်ကမ်းပုံမှန်လေပတ်ရေးကုန်ပစ္စည်းတည်ယူပို့ဆောင်ရေးအပါအဝင်အခွန်ကိစ္စတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံစည်းဝါးရေးလုပ်ငန်းရှင်တွေနဲ့အစိုးရတာဝန်ရှိသူတွေဟာမေလ9ရက်နေ့ကစစ်တွေဟိုတယ်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အကောက်အခွန်နှုံနာလျှော့ချရေးအပါအဝင်နှစ်ဖက်ကုန်သွယ်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့အဲ့ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ရခိုင်စည်းဝါးရေးလုပ်ငန်းရှင်တဦးလည်းဖြစ်ရခိုင်ပြည်နယ်စီဇက်လုပ်ငန်းရှင်နဲ့စီကုံတယ်ကြီးများအသင်းဥက္ကဋ္ဌဖြစ်တဲ့ဦးကျော်အေးမောင်က VOA ကိုပြောပါရယ
်အဓိကပုကုံသွင်းကုံအပိုင်းနဲ့ဟာဆွေးနွေးတာတော့အမှန်တိုက်တော့မတွေ့ရဘူးမတွေ့ရဘူးဆိုတော့ကျွန်တော်တို့ကြားလို့ရှိရင်ဒီစကားဒီပြောရမယ့်အထက်မှာလည်းဒီပြောခဲ့တဲ့အထက်မှာလည်းမပါဘူးဆိုတော့သူများဆွေးနွေးတာနားတော်တာတော့ဘာလဲပါလဲဆိုလို့ရှိရင်အကောက်ခွန်ဒီခါကတင်ပေါ်တဲ့ဟာပြည်စစ်တို့ကအကောက်ခံနှုံတာရှော့ရှပ်ပေးလို့အဲ့လိုအိန္ဒိယဆိုတာဘက်ကဒီကွန်တဂျီနာကနေမတရားခံတယ်ပြီးလို့ရှိရင်ဒီကတင်ပေါ်အောက်မှာဒီစစ်ကမ်းနောက်တင်ပေါ်တလားတင်ပြည့်ဖြစ်အောက်မှာတလားကုန်တင်ပြည့်ဖြစ်အဲ့လိုဘယ်နဲ့ထွက်မယ်ဆိုတဲ့ဒီဘာကမှချက်ယူခေါ်မလားအဲ့ဒါလေးကိုထုတ်ပြန်ပေးဖို့အဲ့လိုတင်ပြတာတော့တွေ့တယ
်ကုန်သွယ်ရေးအတွက်ငွေပေးချေမှုနဲ့နိုင်ငံသားငွေသုံးစွဲမှုအဆင်ပြေဖို့အပြင်ကုန်သွယ်ကွန်လျှော့ချပေးရင်းနဲ့စစ်တွေကလကတာပုံမှန်ပြည့်စွက်မဲ့တင်မောလိုင်းတတ်မှတ်ပေးရေးကိစ္စတွေကိုအိန္ဒိယအာဏာပိုင်တွေထံတင်ပြဆွေးနွေးခဲ့တယ်လို့ရခိုင်ကုန်သွယ်ဆက်မှုအသင်း RSCCI ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ရခိုင်ဒေသ MSME အသေးစားနဲ့အလတ်စားထုတ်ကုန်တွေတိုးမြှင့်ထုတ်လုပ်နိုင်ရေးဈေးကွက်ရရှိရေးနဲ့အိန္ဒိယစီးပွားရေးလုပ်ငန်းရှင်တွေရခိုင်ပြည်မှာလာရောက်ဖက်ဆက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်မှုကိစ္စတွေကိုလည်းဆွေးနွေးခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။လက်ရှိမှာတော့ Shipping Line Agreement နဲ့ပတ်သက်ပြီးနိုင်ငံအစိုးရကြားဆွေးနွေးနေကြောင်းစစ်တွေစိတ်ကမ်းစတင်လည်ပတ်မယ်ဆိုတာအဲ့ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့စီကုံတယ်ကြီးများအသင်းဥက္ကဋ္ဌဖြစ်တဲ့ဦးကျော်အေးမောင်ကပဲပြောပါတယ
်။ Shipping Agreement ဆွေးနွေးနေတယ်အဲ့ဒါပြီးမှဒီပင်ပေါ်ဘယ်နဲ့ထွက်နိုင်မယ်ဘယ်လိုလုပ်မယ်ဆိုတဲ့ဟာကနောက်တစ်ဆင့်မှတော့မလို့ပြောတယ်ကောက်တာတခုဒီတင်ကြားတာကပြတော်စုဝန်ကြီးကတော့ဒီစစ်သက်စကန်ကိုနိုင်ငံတကာစကန်အဖြစ်အသိမှတ်ပြုထားတယ်အဲ့လိုအဲ့ဒါတခုကတော့ဒီရခိုင်ပြည်နယ်အတွက်ဒါအင်မတန်ကောက်မွန်တဲ့အခွင့်အရေးတည်းရလို့တော့မြင်ကြတာဒါကတော့
ရခိုင်စီးပွားရေးလုပ်ငန်းရှင်တွေဘက်ကတော့လက်ရှိဖွင့်လှစ်ထားတဲ့စစ်တွေအိန္ဒိယစကန်ကနေစစ်တွေကလကတာကိုတိုက်ရိုက်ကုန်သွယ်ယူခွင့်အမြန်ရရှိဖို့မျှော်လင့်နေကြတယ်လို့ဦးကျော်အေးမောင်ကပြောပါတယ်
တင်ပေါ်လာကြအောင်မှာကွန်ပျူတာရှိမှတင်ပေါ်ပြင်းမယ်ဆိုလို့ရှိရင်ဒီအခုနောက်လို့တင်ပေါ်ပြစ်ဖို့အတွက်ကြံ့ကြံ့နေသေးတယ်ကျွန်တော်တို့ကဒီတချို့ဟာတွေကြာလို့ရှိရင်စပြီးတော့အချုံခံပြီးတော့လုံးသိရင်လောရမယ့်အပိုက်တွေရှိမှာပါဆိုတင်ပေါ်လာကလည်းတလားတစ်ခါလောက်ပြင်းနေပြီဆိုလို့ရှိရင်ဒီကမှစက်ပြထုတ်လုပ်တဲ့လူတွေလေစက်ပြလုပ်ငန်းတွေဟိုမှာအိန္ဒိယဘက်ကလိုအပ်တဲ့ပြစ်တွေကိုတင်ခံတယ်စက်ပြထုတ်လုပ်တဲ့လုပ်ငန်းတွေပေါ်လာမယ်အခုနောက်တော့လို့ဒီခိုင်ပြည်ကမထွက်တဲ့ပြည်စစ်တွေကိုတခြားတိုင်းနဲ့ပြည်တွေကဟိုဟာတစ်ဆင့်ခံယူပြီးတော့ရောက်ရှာတဲ့လုပ်ငန်းတွေပေါ်လာမှာဒါကပြင်ဖို့ရည်ရွှေ့နေပြီဆိုမှပေါ်လာမှာဒီတိုက်ကတော့ဒီအခုနောက်တော့လို့အဲ့ဒီလုပ်ငန်းတွေကတော့ပေါ်လာမှာဒါကြောင့်ပြင်ဖို့လိုက်ဒီနိုင်ငံပြင်ဖို့ပြည်စစ်ဖို့အတွက်တပေါ်သူစားချုပ်ငြင်းငြင်းဂျေးထိုးပြီးတော့စက်ကမြန်မြန်လေတက်မှလာတာဒီခိုင်ပြည်တွေကအကျိုးတကယ်ကျိုးရှိရမှာ
အိန္ဒိယနိုင်ငံဘက်ကဒီစီမံကိန်းအတွက်အမေရိကန်ဒေါ်လာတန်း90အကုန်ချခံတိစောက်ထားပါတယ်။စစ်တွေစိတ်ကမ်းစတင်ဖွင့်လှစ်တဲ့မေလ9ရက်နေ့မှာပဲအိန္ဒိယနိုင်ငံဘက်ကဗီလတ်မြေတွေတည်ဆောင်လာတဲ့သင်္ဘောတစ်စင်းစစ်တွေစိတ်ကမ်းကိုစိုက်ကပ်လာခဲ့ပါတယ်ခင်ဗျာ။